VOA မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ Rohingya ရေပေါ်ရက်ဆက်ဖိနှိပ်မှုတွေကိုလူမျိုးရုံးတပ်ဖြတ်မှုအဖြစ်အမေရိကန်ဘက်ကသတ်မှတ်ပေးဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြပြီးအမေရိကန်ကသာဥဆောင်ရင်တခြားနိုင်ငံတွေလည်းပါဝင်လာမှာလို့ပြောဆိုကြပါတယ်။ Cindy Singh ရဲ့သတင်းဆောင်ပါကိုပြောပြပါမယ်ရှင်။ကျွန်မသင်ကြီးထိုက်ပါ။2019ခုနှစ်ဩဂုတ်လ25ရက်နေ့မှာမြန်မာစစ်တပ်ရဲ့နေမည်ရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာ 9,400 ကျော်ထွက်ပြေးခဲ့ရပြီးအများစုကအရင်ကထွက်ပြေးခဲ့ကြသူသိန်းချီရှိနေရာဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာရောက်ရှိခဲ့ကြပါတယ်။ဒုက္ခသည်တသန်းနီးပါးဌာနပြန်နိုင်ရေးအခု3နှစ်ပြည့်တဲ့အချိန်ထိမြန်မာအစိုးရဘက်ကဆောင်ရွက်မပေးနိုင်သေးပါဘူး။မြန်မာဘက်ကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်အမေရိကန်အပါအဝင်တခြားနိုင်ငံတွေကသတ်မှတ်ထားပါတယ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဆိုတဲ့အသုံးနှုန်းကလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့အသုံးနှုန်းလိုဥပဒေကြောင့်အရာလေးနဲ့ပြင်းထန်မှုမရှိဘူးလို့ရိုဟင်ဂျာအရေးလှုပ်ရှားသူတွေကနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင် USCIRF ရဲ့ဆွေးနွေးပွဲတစ်ခုမှာပြောဆိုခဲ့ကြပါတယ်ရိုဟင်ဂျာတက်ကြွလှုပ်ရှားမှုခေါင်းဆောင်ဒေါ်ဝေဝေနုကအခုလိုပြောပါတယ
် We need the stronger drastic actions from the
American ပြည်ထောင်စုနိုင်ငံတကာအတိုင်းဝိုင်းကဘာကြီးတစ်ခုလုံးရဲ့ပိုပြီးခိုင်မာတဲ့အရေးယူလှုပ်ဆောင်မှုလိုအပ်ပါတယ်ကျူးလွန်ခဲ့တဲ့ရာဇဝတ်ပြစ်မှုကိုအသုံးနှုန်းတစ်ခုသတ်မှတ်ပြီးအဲ့ဒီကနေရှေ့ဆက်ဆောင်ရွက်ရမှာဖြစ်ပါတယ်ဒီလိုမှမဟုတ်ရင်ရှေ့မတိုးနောက်မဆုတ်အခြေအနေမှာရပ်တန့်နေပြီးရိုဟင်ဂျာအတိုင်းဝိုင်းကိုဒီအခြေအနေအတိုင်းဆက်ပြီးမထားနိုင်တော့ပါဘူးလို့ပြောသွားတာပါ။ဒေါ်ဆန်းစုကြည်အပါအဝင်မြန်မာအစိုးရခေါင်းဆောင်တွေကတော့စစ်တပ်ရဲ့နေမည်ရှင်းလင်းမှုကအကြမ်းဖက်သူတွေကိုနှိမ်နှင်းမှုအဖြစ်နိုင်ငံတကာတရားရုံး ICJ မှာကာကွယ်ခဲ့ပါတယ်။တရားရုံးဘက်ကတော့ရိုဟင်ဂျာတွေအစုလိုက်အပြုံလိုက်တပ်ဖြတ်မခံရရေးမြန်မာအစိုးရဘက်ကကာကွယ်လှုပ်ဆောင်ဖို့အမိန့်ချမှတ်ခဲ့ပါတယ်။ရိုဟင်ဂျာတွေနိုင်ငံသားဖြစ်ရေးအပါအဝင်အခြေခံအခွင့်အရေးတွေရရှိရေးအတွက်မြန်မာခေါင်းဆောင်တွေကိုဒီထက်ပိုပြီးဖိအားပေးဖို့လိုတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။နာအိုမီကီကိုလာကတော့အမေရိကန်ပြည်ထောင်စု Holocaust Memorial Museum ကဖြစ်ပါတယ
်။ You have a government in Burma today
မြန်မာဆိုရဟာဒီလိုပြစ်မှုတွေမဖြစ်ခဲ့ဘူးလို့ညှင်းဆုံနေတာပါ။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတောင်မသုံးနိုင်တဲ့အစိုးရတရားဖြစ်နေတာပါ။အခုက2020ပြည့်နှစ်ပါလို့ပြောသွားတာပါမြန်မာအစိုးရဘက်ကထွက်ပြေးရသူတွေကိုပြန်စီစစ်လက်ခံမယ်လို့ကြေပြုထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပါဘူးစခန်းတွင်းကရိုဟင်ဂျာတွေရဲ့အခြေအနေဟာလဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်နောက်လူတွေပြည့်သိမ့်နေတဲ့အခြေအနေစုနဲ့ရင်ဆိုင်နေရသလိုမြန်မာပြည်တွင်းမှာလဲလူနည်းစုတွေအပေါ်ဖိနှိပ်ချုပ်ချယ်မှုဆက်ရှိနေတယ်လို့ရိုဟင်ဂျာရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဥထွန်းခင်ဟာရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူခေါင်းဆောင်တဦးဖြစ်ပါတယ်
။ Myanmar leaders are still intent on
ရိုဟင်ဂျာတွေကိုရှင်းလင်းဖယ်ရှားပြစ်ဖို့မြန်မာခေါင်းဆောင်တွေကရည်ရွယ်ထားစေဖြစ်ပါတယ်။ရိုဟင်ဂျာတွေကိုဖျက်ဆီးနေပါတယ်။မြန်မာနိုင်ငံတွင်းမှာချမ်းရှိနေတဲ့ရိုဟင်ဂျာ6သိန်းလောက်ရဲ့ဘဝဟာဆိုရင်လေအခြေချုပ်ကြခံနေရတာပါပဲလို့ဥထွန်းခင်ပြောသွားတာပါမျိုးနွယ်စုရေးရာရာဇဝတ်မှုတွေအရေးဖြစ်ရှင်းတဲ့နေရာမှာအမေရိကန်ပြည်ထောင်စုဟာအမြဲတမ်းဥဆောင်မှုအခန်းကဏ္ဍမှာရှိပြီးအခုရိုဟင်ဂျာတွေအတွက်ပါအမေရိကန်ဘက်ကရည်တည်ပေးမယ်ဆိုရင်တခြားနိုင်ငံတွေကလည်းလိုက်ပါလာမှာဖြစ်တယ်လို့ဥထွန်းခင်ကပြောပါတယ်ကျွန်မသင်ကြီးထိုက်ပါ